ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ရှောင်ရဲတွေအားအစိုးရစီးရင်တဲ့ရဖက်ဖွဲ့စုတွေကောက်ခံရထားတဲ့စီးရင်ကွာဟနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ရှောင်ဦးရဲဟာ3,600ကျော်အထိရှိလာတယ်လို့စစ်ရှောင်တွေကိုစီးရင်ကောက်ယူနေတယ်။ရခိုင်တိုင်းဒေသမျိုးနွယ်စုများစီးရင် REC ကဒီကနေ့မှထုတ်ပြန်ထားပါတယ်။အခုလို REC ကထုတ်ပြန်ထားပေမဲ့လည်းအစိုးရရဲ့စီးရင်မှာတော့ April 27ရက်နေ့အထိစစ်ရှောင်ဦးရဲ9,000လောက်သာရှိနေတာပါ။အခုလိုရဖဲဖွေးစစ်တွေရဲ့စီရင်နဲ့အစိုးရရဲ့စီရင်ရန်ကိုကွာဟနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနဦးစီးရရှိဦးရင်မင်းဦးကခုလိုပြောပါတယ
်။အဲအကြောင်းကျွန်တော်တို့ကြတော့ဒါအဲ့ဒီရက်ကြီးတွေပြည်ပါတွေကနေအဲ့ဒီတို့လည်းအုပ်ချုပ်ရေးနေရာမှာပြန်အဆင်းဆင်းကြရောက်လာတဲ့စီရင်တွေပေါ့နော်။အဲ့ဒါအဲ့ဒီကြီးနားမျိုးစုထားတဲ့စီရင်တွေပေါ့။အော်ကွာချစ်တွေကတော့ဒါရှိမှာပေါ့နော်။မိနေထားနေတကယ်ဟိုတိုက်ဝဲဖြစ်စဉ်ကနေ2018ခုမှန်းနေဖြစ်စဉ်ဆိုရင်တော့ဒါသိရှိပြီးတော့ရှိနေတာပေါ့လောက်ကလေ။ဒီအဆိုးတဲ့ပုံမှာမူတည်ပြီးတော့မှဒါအခုတော့လို့နေတော့အော်6,480ခုလုံးဆိုပြီးတော့ဒါနဲ့စည်ရင်းနေဒီလားဒီမှာတော့ရှိရတယ်။အကြောင်းဒီကကောအချက်ဖြစ်နေကြလေဆိုတော့ရဲဘက်ဖွဲ့စည်းဒီနေနဲ့တောက်ယူမှုပုံစံလေးဒီခရီးကနော်ဒီရဲဒီခြေဦးတွေပေါ့နော်။အရှင်းရှင်းတောက်ယူမှုပုံစံရဲ့အဲကောအဲ့ဒီပုံမှာကျွန်တော်မှဒီလိုပဲလားတခြားအကြောင်းအရာတွေရှိသလားဆိုတော့ကျွန်တော်လည်းအဲ့ဒါတော့မပြောချင်ဘူးနော်
ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့စစ်ရှောင်တွေဟာလက်ရှိချိန်မှာအကြောင်းမျိုးမျိုးကြောင့်ကူညီမဲ့သူတွေနေပါလာတာကြောင့်စောဝက်နေရဲ့ခက်ခဲတွေနဲ့ပုံပြီးတော့ကြုံတွေ့လာရတယ်လို့ရခိုင်တိုင်းသားများမျိုးနွယ်စုစေယုံ REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီတချင်းကာလမှာခင်းသွက်ပိတ်လိုက်တဲ့အနေအထားတွေရှိတယ်ငါကိုပြည်နယ်ပတ်သက်ပြီးတော့ဒီလော့ဒ်ဒေါင်းပုံစံမျိုးပေါ့နော်ဒီတလာမှုတွေမလုပ်ကြဖို့အိမ်မနေကြဖို့နှုတ်ဆောင်မှုတွေလုပ်တဲ့အခါကျတော့တချို့ဒီကူညီပေးရဖွဲ့တော်တော်များကတချင်းကာလမှာသူတို့အကုန်လုံးဒီကိစ္စတွေကိုရေးဆိုင်တဲ့အခါကျတော့ဒီအပစ်တလားလုံးမှာထောက်ပံ့ရရှိတဲ့အနေအထားကအရင်ကုန်သေးတော့တယ်ဆိုတော့ဒီနေထားကြအောင်စာဝန်တွေရေးကြတယ်အရင်တည်းတည်းအနေအထားဖြစ်တော့တာပေါ့နော်ဟုတ်တယ်ကဧပြီလအထိမှဆိုရင်တော့ကျွန်တော်တို့ရေတွေအချင်းဆိုလို့ရှိရင်တော့ဒီအကုန်လုံးဒီ6,000 9,000 လောက်တိုးတော့တာပေါ့နော်
အစိုးရဖက်ကတော့2018ခုနှစ်အစပိုင်းကလေးကစစ်ရှောင်တွင်တဲ့တိုက်ပွဲတွင်သေဆုံးထိခိုက်ဒဏ်ရာရသူတွေကိုထောက်ပံ့လာခဲ့တာကြာသိမ်းပေါင်း3,000ကျော်ရှိတော့ပြီလို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိရေမင်းဦးကအခုလိုပြောပါတယ်
အိမ်ပေါင်း3,000ကျော်ပေါ့နော်3,300ရှိပြီထောက်ပံ့ပေးခဲ့နေတာလူကြီးကတော့အသိန်း4,338ဦးတရှိရှိသွားတယ်ထောက်ပံ့ခဲ့တဲ့လူကြီးက
အစိုးရကကူညီထောက်ပံ့ခဲ့တဲ့လူကြီးတသိန်းကျော်ဟာပြီးခဲ့တဲ့2018ကလေးကစတင်ပြီးကူညီခဲ့သူတွေဖြစ်ပြီးစစ်ဆောင်တွေအပြင်ထိခိုက်ဒဏ်ရာရသူတွေသေဆုံးသူတွေနဲ့နေရပြန်သွားသူတွေပါဝင်တယ်လို့လက်ရှိအစိုးရစစ်ဆောင်စီရင်ထဲမှာမပါတော့တဲ့သူတွေလည်းပါဝင်တာပါစစ်ရှောင်စခန်းတွေမှာ April 1ရက်နေ့ကစတင်ပြီးတော့ပုံမှန်ပြနေတဲ့စာနယ်ရက်ခါထပ်ပွင့်မှုတွေမရှိတော့တဲ့အပြင်စစ်ရှောင်စခန်းတွေမှာရှိတဲ့ယာယီတိတွေဟာလည်းပြိုကျလာနေပြီးမိုးစတင်ရွာသွန်းမှုတွေကြောင့်နေရာခက်ခဲတောက်တုံးရည်ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်စစ်ရှောင်တွေအတွက်စိုးရိမ်ရတဲ့ရှင်နေတရားဖြစ်လာတယ်လို့ REC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်ပခါတွင်းအရသားတွေခုလိုဘေးတောက်ခရောက်တာရှိတယ်လို့ထိခိုက်သေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတည်ငြိမ်ပေးပို့နေတာပါ